ချက်ခိုင်းပြည်နယ်တွင်ကအကြမ်းဖက်မှုတွေကြောင့်ရိုဟင်ဂျာ၆သိန်းကျော်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတာအပါအဝင်ဒေသရင်းကသူတို့ကြုံတွေ့ရတဲ့အတိတ်ဒုက္ခတွေဟာဆိုရင်လူမျိုးရုံတပ်ဖြတ်မှုတွေအထိရောက်နေပြီလို့ယူဆတဲ့အကြောင်းအမေရိကန်ချက်လွတ်တော်နိုင်ငံသားဆက်ဆံရေးကော်မတီအဖွဲ့ဝင်အထက်လွတ်တော်အမှဘင်ကာဒင်ကပြောဆိုလိုက်ပါတယ်။ပထဝီနိုင်ငံရေးစီးပွားရေးနဲ င်ငံခြားဆက်ဆံရေးကော်မတီရှေ့မှောင်မှာကြားနာဖွဲတရက်အခုကျင်းပနေတာပါ။ရိုဟင်ဂျာကိစ္စဟာဆိုရင်စစ်တပ်ကပန်ဘူအားပေးနေတဲ့လူမျိုးတုံးတပ်ဖြတ်မှုအဖြစ်သူယူဆတဲ့အကြောင်းနောက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဘက်ကဒီကိစ္စကိုတာဝန်ယူလုပ်ဆောင်တာမတွေ့ရဘဲစစ်တပ်ကသာချဲလဲနေတယ်လို့လည်းလွှတ်တော်အမတ်ခါရင်ကပြောဆိုပါတယ်။ဒါကြောင့်လည်းဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ရတာလို့လည်းပြောပါတယ်။အရှေ့အာရှနဲ့ပစိဖိတ်ဆန်ရအမေရိကန်ဒုလက်ထောင်နိုင်ငံခြားရေးဝန်ကြီး W. Patrick Murphy လူဦးရေဒုက္ခသည်နဲ့ရွှေပြောင်းအခြေချမှုဆန်ရဒုလက်ထောင်နိုင်ငံခြားရေးဝန်ကြီး Mark Stroller နဲ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးဌာနကဒီမိုကရေစီပြည်ပခန့်နဲ့လူသားချင်းစာနာထောက်ထားမှုဆန်ရဘျူရိုရဲ့ယာယီဒုလက်ထောင်အုပ်ချုပ်ရေးမှူး VK စွန်ပွန်စရီတို့ကတော့လူမျိုးတုံးတက်ဖြတ်မှုအဖြစ်သတ်မှတ်နိုင်ခြင်းရှိမရှိဆိုတာကိုစမ်းစစ်နေစေဖြစ်ကြောင်းထွက်ဆိုခဲ့ကြပါတယ်ရှင်။